โอเคตมารอจีดอกเตอร์ညမယောင်ခင်ဗျာကျွန်တော်တို့ဒီမန်ရှာမှတ်ဉာဏ်ရှားယောဂါလို့စိတ်ပညာရခေါ်တဲ့ငယ်ပြေယောဂါဖြစ်ဖို့အန္တရာယ်များတဲ့မျိုးရိုးရှိသူတွေမှာယောဂါတချို့မဖြစ်အောင်ကြိုကာကွယ်ဖို့စားသောက်နေထိုင်ပုံပြောင်းဖို့နဲ့အန္တရာယ်ရှိတဲ့အသက်ကြီးသူတွေမှာလည်းဒီယောဂါမဖြစ်အောင်ကာကွယ်ရေးအုံနောက်ဖို့အလုပ်လုပ်စေပြီးတော့မိတ်ဆွေအပေါင်းအသင်းတွေနဲ့ချိတ်ဆက်ပြပြရှင်ရှင်နေထိုင်ကအသီးရွက်နဲ့ငါပူစားတင်တာတွေကိုပြောပြီးမှဒီတစ်ခါတော့ဆရာကြီးသူတို့ဆေးဝါးတောက်သုံးတာနဲ့ပတ်သက်ပြီးတော့သတိပြုတင်တာတွေကိုအဓိကပြောမှာမို့ဘာကနေစပြီးတော့ရှင်းပြခြင်းလဲဆရာကြီ
း။ဟုတ်ဆေးကတော့သူကအရေးကြီးဆုံးကတော့မလိုအပ်တဲ့ဆေးတွေမတောင်းတာမတောက်တာတော့ကောင်းပါလေ။ဒါဖြစ်လို့လဲဆိုတော့ဒီဆေးတောက်နေဆေးကြတစ်ခုနဲ့တစ်ခုကြားမှာသူတို့ဒီဓာတ်တွေပြောင်းလဲမှုရှိပြီးတော့မလိုအပ်ဘဲနဲ့အုံနာကိုထိခိုက်နိုင်တာပေါ့။ဒါကြောင့်ကျွန်တော်တို့ဒီဓာတ်ကြီးအထုခုတွေမှာဆိုရင်လူနာတရားကိုကျွန်တော်တို့ကြည့်ပြီးဆိုရင်ဘာမလိုအပ်တဲ့ဆေးတောက်နေလဲဆိုတဲ့ဟာကိုကျွန်တော်ရင်ဆုံးကြည့်ပြီးတော့အဲ့ဒီကိုကျွန်တော်တို့ချစ်ချင်တောက်တာရပ်ဖို့ကျွန်တော်တို့အပြင်းထန်တိုက်တွန်းပါတယ်ဘာဖြစ်လို့လဲဆိုတော့ဒီဆေးတွေများများတောက်လေအဲ့ဒီဆေးကြောင့်မဟုတ်လို့လည်းဒီမှတ်ဉာဏ်ကိုထိခိုက်နိုင်ပါတယ်ပေါ့နော်ဆိုတော့တခုတည်းကဒါရိုက်မထိခိုက်ဘူးဆိုတော့မှသူတို့အချင်းချင်းဓာတ်တွေပြောင်းလဲမှုနဲ့အုံနောက်ကိုထိခိုက်ကြတာမျိုးတွေပေါ့နော်ဥပမာအဲ့ဆေးတောက်တာမျိုးဒီမှာကျွန်တော်တို့ဗမာပြည်မှာဘာမီတုံတောက်တာမျိုးဆိုတာဘာမီတုံကမှတ်ဉာဏ်မကောင်းပါဘူးအမျိုးတွေပေါ့နော်ဒီဆေးတွေကိုခဏခဏတောက်တာမျိုးမလိုအပ်တဲ့ဆေးတွေတောက်တာမျိုး
ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောသက်သက်မမသတိပေးခြင်းနဲ့ဆေးဝါးမျိုးရှိသေးလားဆရာကြီ
းအားသီးမှန်ကျွန်တော်တို့ဗမာလူမျိုးတွေရောအထူးမှနောက်တိုင်းမှကြိုပါပဲဒီအသက်ကြီးလာတဲ့လူတွေကအောင်ကအသက်ကြီးလာပြီးအားနည်းလာပြီးအားသီးတောက်ကြမယ်ဆိုပြီးတော့အားသီးတာမှတစ်မျိုးတည်းမဟုတ်ပါဘူးဗိုက်တာမင်မျိုးစုံမင်းတို့ဒီတန်တာတွေပါတဲ့မျိုးစုံမျိုးစာမဂဇင်းတွေဖတ်ပြီးမဂဇင်းကဒါကတော့ကောင်းတယ်ဆိုရင်သူပြေးဝင်လိုက်ကြသူတို့အဲအရောကျွန်တော်ကအောင်ကဒီအားသေးမျိုးစုံတောင်းနေတာမှန်ဉဏ်ကောင်းမှပဲလို့ကျွန်တော်ထင်ကြရတယ်ပေါ့နော်ဒါပေမဲ့ဆေးတွေကမတောင်းနိုင်ဘူးကောင်းနေပါပဲဘယ်လိုဆိုဆေးတွေကြောင့်မလို့အကျိုးရှိတာမျိုးကျွန်တော်တို့အခုထိမမမတွေ့ရသေးဘူး။ဆေးမှာဥမာဆိုပါဆိုဗိုက်တာမင် C တို့ဗိုက်တာမင် E တို့တကယ်တမ်းကျွန်တော်သုတေသနလုပ်ကြည့်ရမှာသူတို့ကတကယ်မှန်ဉဏ်တကယ်တမ်းကျွန်တော်မကောင်းသေးပါဘူးအကျိုးမရှိပါဘူး။ဒါပေမဲ့ဒီချိုးရီဆောင်မဂဇင်းတွေမှာဆောင်းမတွေမှာလူရရေးကြတာပေါ့တကယ်တမ်းသူတွေကထောက်ချားသိချာမရှိပဲနဲ့အဲ့ဒါကောင်းတာကောင်းစေနိုင်တယ်ဆိုတော့ကျွန်တော်တို့လူတွေကလည်းအော်လွယ်တာဟုတ်ဆိုင်မှာသွားပြီးတော့စေးလေးပေါ်ပြီးစောင့်နေကြအောင်ဖြစ်ပုံကိုလည်းဂျင်းနဲ့ပြီးတော့လွယ်လဲလွယ်ရဆိုတော့အဲ့ဒါမျိုးလောက်ကြတာပေါ့ဒါဥမာဆိုပါစို့ဒီအစားအသောက်ဆင်ရင်ပြီးတော့ရင်းချင်ငန်းလုံးမဲ့ဟာမျိုးကဒီစေးရတဲ့ကြာအများကြီးကျိုးရှိပါတယ်ဒါပေမဲ့အစားအသောက်ဆင်ကျင်တာလို့ရင်းချင်ငန်းလုံးကြတာလူတွေကတောင်းတောင်းမလောက်ချင်ကြဘူးဘာဖြစ်လို့ဆိုတော့ကိုစားကျင်တာမစားဘူးရင်းချင်ငန်းလုံးပင်ပန်းတယ်အဲ့တွဲကိုပဲဆိုင်မှာသွားပြီးတော့ဒီဆေးတွေကိုဗိုက်တာမင်တွေချာတန်းအဲ့အားသေးတွေဝယ်ပြီးစောက်တယ်မျိုးကပို့ပြီးလွယ်တဲ့ခါကျလူတွေရတယ်အဲ့ဒါကိုပဲအဲ့ဒါလောက်နဲ့လုံးလုံးတယ်လို့ထင်ကြပါတယ်ဒါတော့မလိုအပ်တဲ့ဆေးတွေမတောက်တာတော့အကောင်းဆုံးပါပဲအဲ့ဒါအဓိကတော့တန်းတန်းရင်ကိုဆရာဝန်အထူးသဖြင့်ပေါ့ကျွန်တော်လူကြီးသူတွေနဲ့ဆေးတွေကိုကျွန်တော်ဆွေးနွေးပြီးတော့ဒီဆေးရောတကယ်လိုလို့လားတကယ်မလိုအပ်တဲ့ဆေးတွေမျိုးကတော့မတောက်တာကောင်းပါတ
ယ်ဟုတ်ကဲ့ဆရာကြီးနောက်ဒီသတ္တုဓာတ်တွေနဲ့ပတ်သက်လို့ဆရာကြီးမှာဆိုဒီယမ်တို့ဒီကယ်ဆီယမ်တို့
ဟုတ်ကဲ့
ဗီတာမင်ဒီဟုတ်ကဲ
့ဟုတ်ကဲ့ကျွန်တော်သတ္တုဓာတ်တွေလည်းကျွန်တော်ဆိုဒီယမ်နည်းတာမျိုးနဲ့ကယ်ဆီယမ်နည်းတာမျိုးနှစ်နောက်ကိုထိခိုက်ပါတယ်အထူးဖြင့်သတ္တုဓာတ်တွေကများတာတော့နည်းတာတော့ဟုတ်ပါတယ်မှန်ဉာဏ်ထိခိုက်နိုင်မှာဒါပေမဲ့ဒီဆေးစစ်တဲ့အခါမှာတို့ပုံမှန်ပမာဏရှိနေပြီဆိုရင်တော့ဘာမှထပ်ပြီးတော့ဖြည့်ဖို့တော့မလိုအပ်ပါဘူးဒါမလို့သတ္တုဓာတ်တွေအတွက်ဆိုင်မှာဝယ်တောက်တာမျိုးကလည်းမလိုအပ်ပါဘူးတကယ်လို့စိုးရိမ်နေဆိုရင်ဆရာဝန်မေးပြီးတော့သွေးစစ်ကြည့်လိုက်ပေါ့အဲ့ဒီသတ္တုဓာတ်တွေနည်းနေလား yes နည်းနေတယ်ဆိုရင်တော့အဲ့ဒီဆရာဝန်နဲ့တာဝန်ဆရာဝန်ကညွန်တဲ့ဆေးမျိုးကိုဝယ်တောက်တာအကျိုးရှိပါတယ်ဒါပေမဲ့သတ္တုဓာတ်အားနည်းမှုမရှိဘဲနဲ့တော့ကိုယ့်ကိုဒါဒီ acid သတ္တုဓာတ်ဆေးကိုဝယ်တောက်ခြင်းအဖြစ်မှန်ဉဏ်ပိုကောင်းမယ်လို့မှန်ဉဏ်ရော့နေတဲ့ယောဂါမဖြစ်အောင်ကာကွယ်မယ်လို့ဆိုပြီးကိုယ့်ကိုထင်နေပြီးတော့လုပ်နေတာမျိုးကတော့ဆန်ကောင်းလို့မကပါဘူးရေရှည်ကြရင်ဒုက္ခတော့ရောက်နိုင်ပါသေးတယ်
ဟုတ်ကဲ့ဆရာကြီ
းဥမာအပြင်ဆိုရင်ပေါ့ကျွန်တော်စကားဖြတ်ပြောတော့ဒီဗိုက်တာမင် C ပေါ့နော်ကျွန်တော်ဒီအာရှတိုင်းသားတွေကဗိုက်တာမင် C ကိုဒီမှာလည်းတောက်ကြပါဗိုက်တာမင် C ကိုတော်တော်ခြိုက်ခြားထောက်ကြရတယ်ဆိုတော့ဗိုက်တာမင် C ကအချမ်းမှရေတွေ့အကျိုးရှိတယ်ကျွန်တော်ဗိုက်တာမင် C ရတယ်တောက်တာများတဲ့ခါကျရင် C ထဲမှာကြောက်တွေကြားတတ်ပါတယ်ဥမာဆိုပါဆိုအဲ့လိုမျိုးပေါ့နော်သူမလိုအပ်ပင်တဲ့ဗိုက်တာမင် C ကိုအများကြီးတောက်တာမျိုးရလဲပိုတော့မှဒုက္ခရောက်နိုင်ပါသေးတယ
်ဟုတ်ကဲ့ဆရာကြီးဗိုက်တာမင် D အပိုင်းရောဆရာကြီးဘယ်လိုအကျဉ်းချခြင်းလဲ
ဗိုက်တာမင် D လည်းကျွန်တော်ပြောအသက်ကြီးတဲ့လူတွေမှာဗိုက်တာမင် D ချို့နေလို့အခွင့်အရေးရှိပါတယ်ဘာလို့ဆိုတော့ကျွန်တော်တို့အပြင်သိမ့်မထွက်ကြတော့ဘူးအဲအစားအသောက်မှလည်းနည်းတဲ့အားဖြင့်ကျွေးထဲမှာဗိုက်တာမင် D ဘယ်လောက်ရှိလဲဆိုတာမျိုးကိုဆရာဝန်နဲ့အတိုင်ပြီးတော့တစ်နေ့တစ်ခါနှစ်နေ့တစ်ခါတော့ပြောစစ်ကြည့်သင့်ပါတယ်တကယ်လို့ဗိုက်တာမင် D level နည်းနေပြီဆိုရင်တော့တောက်သင့်ပါတယ်ဟုတ်ပါတယ်ဒါပေမဲ့ဗိုက်တာမင် D ပုံမှန်ဖြစ်နေတဲ့မှာတော့ချက်ပြီးတော့အကျိုးရှိအောင်ဆိုပြီးဗိုက်တာမင် D ကို ောက်ဝောက်တော်မျိုးကတော့မနေ့တော့မလိုအပ်ပါဘူးဆိုတော့ကျွန်တော်သုတေသနတုံးကြည့်တဲ့အခါမှာဗိုက်တာမင်ဒီကတကယ်ဘာကိုအကျိုးရှိတယ်ဆိုတော့ကျွန်တော်ခရစ်တိတိကျကျတော့ပြနိုင်သေးပါဘူး။ဒါကြောင့်မလို့မလိုအပ်ဘဲနဲ့မသောက်တော်တော့ကောင်းပါတယ်ဒါမလို့တကယ်လို့တောက်ချင်တဲ့အားသေးတော့တောက်ချင်တယ်ဆိုတော့ကျွန်တော်မာတီဗိုက်တာမင်တစ်နှစ်တစ်လုံးတော့တောက်တယ်လောက်ပါပြီ။အဲ့တော့ကျွန်တော်အများကြီးတွေ့နေပါတယ်မာတီဗိုက်တာမင်တစ်လုံးမကသေးဘူး။အဲ့ဒီမာတီဗိုက်တာမင်အပြင်ဗိုက်တာမင် D တို့ဗိုက်တာမင် C တို့တခြားသတ္တုဓာတ် C ဆလီနီယမ်တို့ဂျင်ကိုတို့တခြားတွေပါအများကြီးတောက်နေကြတာ။အဲ့ဒီ C တွေအချင်းချင်းမှာဓာတ်တွေပြောင်းလဲပြီးတော့ကမ္ဘာလောကတဲ့သွေးထွက်တာမျိုးတို့တခြားယောဂတွေညနိုင်ပါတ
ယ်။ဟုတ်ကဲ့ဆရာကြီး။အဲ့တော့အခုလို့ဒီအစာအာဟာရ A1 ပြောရင်လည်းရေရဲ့ခန္ဓာရောဘယ်လိုရှိလဲဆရာကြ
ီး။ရေကအရေးကြီးပါတယ်ဒီသူဖြစ်ကျွန်တော်တို့ပူရဲ့အရာစီမျိုးပေါ့နော်ဒီကျွန်တော်တို့ဒီအာရှတိုင်းမှာရောဒီကျွန်တော်တို့ဒီအမေရိကန်မှာတော့မှစပြီး Global Warming နဲ့ပူချိန်ကတော်တော်တက်လာပါတယ်ဒီအထူးဖြစ်အသက်ကြီးတဲ့အချိန်မှာရေအားနည်းတဲ့လူတွေရာသီဥတုပူတဲ့အချိန်မှာရေမတောင့်မိဘူးအလုံးများတာဖြစ်မေးလို့ဖြစ်ခြင်းမတောင့်မိတဲ့လူတွေမှာဒီခန္ဓာကိုယ်မှာရေနေတဲ့လူတွေမှာပူမှညာကချိခဲ့ပါတယ်ပြီးတော့ကျွန်တော်မှညာဒီခန္ဓာကိုယ်မှာယူနေတဲ့ခါကျတော့ဒီသွေးရဲ့ပမာဏလည်းနည်းတဲ့ခါကျတော့အုံနောက်ကိုသွားတဲ့သွေးရလည်းနည်းတဲ့ခါကျတော့အုံနောက်ကရတဲ့အောက်ဆီဂျင်ဓာတ်လည်းပုံနေသွားတာပေါ့ဒါကြောင့်မလို့ဒီမှညာကိုအားနည်းစေတဲ့ပါတယ်ဒီခန္ဓာကိုယ်မှာယူတတ်နေခြင်းအဖြစ်အထူးဖြစ်ကျွန်တော်ယူတတ်အရင်နည်းတဲ့ခါတော့ကျွန်တော်စိတ်ပညာညာဆိုတော့ dehydration ခေါ်တာပေါ့နော်ဒီ dehydration ကြောင့်မလို့ထပ်ပြီးတော့ stroke ပေါ့နော်ဒီအုံနောက်သွေးကြောပြတ်တဲ့ယောဂမျိုးပေါ့နော်အဲ့ဒါမျိုးလည်းဒီဖက်တဲ့ယောဂမျိုးဖြစ်နိုင်ပါတယ်အဲ့ဒီဖက်တဲ့ခါကျရင်ပိုဆိုးတာဒီချက်ရင်တော့အုံနောက်ရဲ့ tissue တွေကသေသွားတဲ့ကြောင့်မလို့ဒီဖက်တဲ့လူတွေမှာလည်းဒီမှန်ညာချက်ချင်းဆိုလို့ပို့ပြီးတော့ယောနေသွားပါတော့နော်ဒါမှမဟုတ်ဒီလေဖြတ်တဲ့ယောဂါလည်းကျွန်တော်တို့ဒီမှန်ညာတို့အစိုးဆုံးယောဂါတွေမှာတစ်ခုပါဝင်ပါဗျာ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ